ဗီယက်နေတူတဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဩဂုတ်လ6ရက်တောက်ကြနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24/50/51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်မဲ့သတင်းတွေမှာတော့အာဆီယံအသင်းမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုရှေ့တောင်အရှေ့နိုင်ငံများအသင်းကတာဝန်ယူဖြစ်ရှင်းမှုအမေရိကန်ကထပ်ပြီးတိုက်တွန်းလိုက်တဲ့သတင်းနောက်ကိုဗစ်အခြေအနေကြောင့်အမေရိကန်ကခီးသွားတွေကိုကန့်သတ်ဖို့စဉ်းစားနေတဲ့သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်အောင်သတင်းတွေကိုတင်ဆက်ပြီးမှာတော့ကိုဗစ်ကူးစက်မှုဆိုးနေချိန်မှာနေဆက်ကုန်သွယ်မှုတွေကနေကိုဗစ်ကာကွယ်ကုသရေးဆိုင်ရာဆေးဝါးနဲ့ပစ္စည်းတွေကိုတင်သွင်းဝင်ပေးထားတယ်လို့စီးပွားကူးသန်းဌာနတာဝန်ရှိသူတို့ကပြောပါတယ
်။ဒါနဲ့လေဆေးဝါးရင်းပတ်သက်ပြီးတော့နေ့စဉ်တွင်နေ့စဉ်သတင်းထဲမှာလည်းကျွန်တော်သိညာရယ်ကိုပြောမှာကျွန်တော်အခုကြီးကအများဆုံးဖြစ်တဲ့ရေအိမ်တော့မအောင်ပြီးစက်ပြီးတော့
ဒီအကြောင်းသတင်းပေးပို့ချက်တွေကိုအရင်ဆုံးနားဆင်ကြရဖို့ရှိသလိုတိုင်းသားဒေသတွေကပြစ်ခတ်တိုက်ခိုက်မှုနောက်ဆုံးအခြေအနေကိုလည်းတင်ပြအောင်ပါတခါအာဖဂန်ကနေအမေရိကန်တပ်တွေဆုတ်ခွာပြီးသွားချိန်မှာအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ကံကြမ္မာကဘယ်လိုရှိလာမလဲဆိုတဲ့သုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြအောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်ကိုရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံခေါင်းဆောင်တွေဖြစ်ရှိမှုအမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။ကြမ်းဖက်မှုတွေရပ်ဖို့ဒီမိုကရေစီအတွင်းကူးပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုဖို့လဲအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်တဲ့တွေ့ဆုံမှာတိုက်တွန်းထားတဲ့အကြောင်းကြာသပတေးနေ့ကမဲခေါင်ဒေသနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံပြီးထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံထူးခြားတဲ့အဖြစ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးအေရဝန်ယူဆုဖ်ကိုတာဝန်ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းပြောဆိုခဲ့ပေမဲ့အထူးကိုယ်စားလှယ်နဲ့အာဆီယံအသင်းဝင်အနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ခုကိုမြန်မာစစ်တပ်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့ဒီမိုကရေစီခေါင်းဆောင်တွေပါဝင်သက်ဆိုင်သူတွေနဲ့တိတိဆက်ဆံမှုတွေကိုလည်းအမြန်ဆုံးဆောင်ရွက်သွားဖို့ဝန်ကြီးဘလင်ကင်ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတာကိုကုညီဖြစ်ရှင်းမှုအာဆီယံကဗိုလ်ထုနေမှာထုတ်ခုစရဲခန့်အပ်တာဝန်ပေးလိုက်တဲ့ပုံမှာတော့အမေရိကန်ဥရောပသမဂ္ဂ EU နဲ့ကုဝက်သမဂ္ဂတွင်းရေးမှူးချုပ်ပါဝင်နိုင်ငံတကာအသံဝိုင်းနဲ့ဒေသရင်းနိုင်ငံတွေကကြိုဆိုကြပေမဲ့ထုတ်ခုစရဲလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွင်းလွတ်လပ်စွာသွားလာလို့ရှာခွင့်ပြုဖို့လည်းမြန်မာဆရာနာမည်တွေကိုတိုက်တွန်းပြောဆိုထားပါတယ်
မြန်မာနိုင်ငံမှာဩဂုတ်လ9ရက်ကျက်တပီးနေ့ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်ချက်အရ24နာရီအတွင်း COVID-19 ကူးစက်အတည်ပြုလူနာသစ်က4132ယောက်ရှိပြီးသေဆုံးသူ293ယောက်ထပ်ပြီးတိုးတဲ့အတွက်မြန်မာနိုင်ငံမှာ COVID ကြောင့်အခုချိန်ထိသေဆုံးရသူစုစုပေါင်း1988ယောက်ရှိသွားပြီဖြစ်ပါတယ်။လက်ရှိနိုင်ငံတွင်းဖြစ်နေတဲ့ COVID-19 တက်တရလှိုင်းမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ကိုစင်တီတီကြကြကောက်ယူနိုင်တာမရှိတဲ့အတွက်ကူးစက်သေဆုံးသူအရေအတွက်ဟာကျမ်းမာရေးဌာနကနေတင်ဝင်ထုတ်ပြန်တဲ့စာရင်အပြင်မှာပို့ပြီးများနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကရောပရဟိတအဖွဲ့တွေကပါပြောပါတယ်ကိုဗစ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံတွေနဲ့နေဆက်ကနေအပြန်လန်ကုန်သွယ်တာကိုရပ်ဆိုင်းထားပေမဲ့ကိုဗစ်ရောဂါအတွက်လိုအပ်တဲ့စီးပွားပစ္စည်းတွေကိုတော့နေ့စဉ်တင်သွင်းခွင့်ပြုထားတယ်လို့မြန်မာစီးပွားကူးစက်ရောင်းဝယ်ရေးဌာနကဩဂုတ်9ရက်မှာကြေညာချက်ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကဆစ်ဆောင်စက်ခန်းတချို့မှာလည်းကိုဗစ်ကူးစက်နေတာပါ။နေရမပြိုင်နိုင်သေးတဲ့ဆစ်ပေးဒုက္ခတွေကတသိန်းကျော်ရှိနေပြီးအများစုကတက်ကြီးရွယ်ဦးတိုင်းကလင်းငယ်တွေဖြစ်တဲ့အတွက်ဒုက္ခတဲ့စက်ခန်းတွေကတက်ကြီးရွယ်ဦးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့တောင်းဆိုနေကြတာပါ။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တက်ရလှိုင်းကြောင့်တနင်္ဂနွေကူးစက်မှုနှုန်းမြင့်တက်လာနေတယ်လို့မြန်မာနိုင်ငံတွင်းကိုဗစ်ရောဂါထိန်းချုပ်ကန့်သတ်တဲ့အနေနဲ့မြို့နယ်110မှာ stay at home မလိုအပ်ဖြစ်အိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားပါတယ်။
တရုတ်ပြည်လဲဟောက်ကန်ဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရနိုင်တဲ့ကြောင့်အမေရိကန်ရောက်ထောင်နဲ့ချီတဲ့ဟောင်ကောင်ဒေသခံတွေကို18လကြာယာယီခွင့်လွှင့်ပေးဖို့ သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းကဒီမိုကရေစီရဲ့လှုပ်ရှားမှုကို14လကြာနှိမ်နင်းခဲ့တဲ့တရုတ်ဆိုင်ရာကိုလည်းသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်နိုင်ငံသားရဲ့မူဝါဒအရဟောင်ကောင်ဒေသခံတွေကိုအမေရိကန်မှာယာယီနေထိုင်အလွတ်လွတ်ခွင့်ပေးမှာဖြစ်ကြောင်းလည်းပြောဆိုလိုက်တာပါ။အိမ်ပြည်တော်ပြောခွင့်ရကလည်းကြာသပတေးနေ့ကြီးညာချင်းနဲ့ပတ်သက်လို့အိမ်ပြည်တော်မှာသတင်းထောက်တွေကိုရှင်းပြသွားပါတယ်။
Our hope and our objective and our work on the international forum is to
make a change in the behavior. နိုင်ငံတကာသံဝင်မှာကြိုးပမ်းမှုတွေဟာဟောင်ကောင်လူထုအပေါ်မှာဖိနှိပ်တဲ့လုပ်ရည်တွေကိုပြင်ဖို့ပါလို့အင်ဂျီရောပြောခွင့်ရဂျန်ဆာကီပြောဆိုသွားတာပါ။ယာယီခလုံးဝင်းအမိတ်နဲ့အကျုံးဝင်မဲ့သူအရေးအတွက်အတိအကျမသိရသေးပေမဲ့ကြီးလေးတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကလွဲလို့အမေရိကန်မှာရောက်နေကြတဲ့ဟောင်ကောင်သား3,000-3,000လောက်နေထိုင်ခွင့်ရနိုင်တယ်လို့အမေရိကန်ဆိုရအစ်မြင့်ရရှိတယောက်ကပြောပါရယ်ဟောင်ကောင်မှာပြီးခဲ့တဲ့နှစ်ထဲဆွဆွဲချက်မျိုးစုံနဲ့အတက်ခံနိုင်ငံသမားတွေတက်ကြွလှရှားသူတွေဆန္ဒပြသူတွေ100လောက်ကိုလည်းတရုတ်အနာဘဏ်ကြီးဖမ်းဆီးခဲ့တဲ့အကြောင်းသမ္မတဘိုင်ဒန်ကအမိန့်ထုတ်ပြန်မှာပြောဆိုထားတာပါအမေရိကန်ဆိုရကမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးနောက်ဆက်တွဲဖိနှိပ်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေတဲ့အကြောင်းအမေရိကန်ရောက်မြန်မာတွေကိုယာယီအကာအကွယ်ပေးခေါ်လုံခွင့်ပြုဖို့လဲအမေရိကန်ကမေလာထဲမှာပဲခွင့်ပြုထားပါတယ်
။အီရန်မှာသမ္မတအစ်ဖြစ်တဲ့သဘောထားအဆွမ်းရောက်ပြင်းထန်တဲ့တရားရေးအကြီးအကဲဟောင်းအီဘရာဟင်ရိုက်စီချက်တပရီနေမှာကြမ်းတစာကျင်းဆိုပါတယ်။ထင်ရှားတဲ့ရွေးကောက်ပွဲဝင်ပြိုင်ဘက်အတော်များများလဲဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့သလိုမဲပေးသူကလည်းမှတ်တမ်းတင်လာအောင်နှဲပါခဲ့တဲ့ဒီဂျုံလရွေးကောက်ပွဲမှာသူကမဲအပြတ်တနဲ့နိုင်ခဲ့တာပါသမရသစ်ကျန်းသစ်စာဂျင်းစုဘွဲမှာသူကအစ္စလာမ်သမရနိုင်ငံနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြတ်ထားမှဖြစ်တယ်လို့ဘာသာရေးကိုစောင့်ရှောက်မှဖြစ်ကြောင်းပြောပါတယ်ဒီကျန်းသစ်စာဂျင်းစုဘွဲကိုအာဖဂန်သမရအရှရစ်ဂါနီအီရတ်သမရဘာဟမ်ဆာလေး EU ဥရောပသမဂနိုင်ငံသားရေးရာဒုတိယအတွင်းမှုချုပ်အန်ရီကီမိုရာတို့အပြင်ဟမတ်စ်ခေါင်းဆောင်အစ်မေဟာနီယာနဲ့ဟက်စ်ဘိုလာအဖွဲ့ဒုတိယအကြီးအကဲနိုင်ကာစင်တို့လည်းတက်ရောက်ပါတယ်။အမေရိကန်ရဲ့အရေးယူဒဏ်ခတ်တာအပါအဝင်အီရန်အတွက်စီးပွားရေးစိန်ခေါ်မှုအကြီးအကျယ်ရင်ဆိုင်နေရချိန်မှာသမ္မတအဖြစ်နဲ့ရိုက်စီတာဝန်ထမ်းဆောင်တာပါ။သူ့ရဲ့အင်ကာနဲ့မင်ကွန်းမှာတော့အီရန်ရဲ့စီးပွားရေးကိုနိုင်ငံသားတွေစိတ်တန်းကြလှုပ်ခွန့်ပေးမှာမဟုတ်ကြောင်းနဲ့အမေရိကန်ရဲ့အရေးယူမှုတွေဖယ်ရှားအောင်သူလှုပ်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12133ဘိုင်းဒိုမီတာ40 kHz 8433ဘိုင်းဒိုမီတာ51 kHz 5859နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်ရပ်တားတဲ့နိုင်ငံတကာခီးသွွားလုပ်ငန်းတွေပြန်စတဲ့အခါပြည်ပကလာမဲ့ခီးသွွားတွေကိုကာကွယ်ဆေးထိုးပြီးဖြစ်တဲ့အကြောင်းအထောက်အထားတောင်းခံမှုအမေရိကန်ကစဉ်းစားနေတဲ့အကြောင်းသမ္မတအင်ဂျီရောကပြောပါရယ်ပြည်ပခီးသွွားလုပ်ငန်းတွေပြန်စတဲ့အခါရောဂါထိန်းချုပ်ရေးအစိုးရအေဂျင်စီတွေစဉ်းစားရမှာနည်းလမ်းတစ်ခုအဖြစ်ထည့်သွင်းထားတာဖြစ်ကြောင်းလည်းအင်ဂျီရောကိုဗစ်ရောဂါတက်ဖြစ်ရေးအဖွဲ့ကပြောဆိုလိုက်တာပါ
Part of that planning is a phased approach that foreign nationals travel.
ဒီစနေရက်ကတခုဖြစ်နေငညာသားခီးသွားတဲ့နေနဲ့ကာကွယ်ဆေးနဲ့ပတ်သက်လို့တတ်မှတ်ချက်တခုခုထက်သွင်းမှုစဉ်းစားနေတာဖြစ်ပါတယ်လို့အင်ဂျီရောရဲ့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရည်ညှိနှိုင်းရေးမှူးဂျက်ဆင်ကကြာသပတေးနေ့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ Delta COVID မျိုးကွဲကြောင့်ရောဂါကူးစက်မှုတွေတိုးလာနေတဲ့အမေရိကန်မှာတတလောပြည်ပခီးသွားလုပ်ငန်းတွေပြန်စမယ့်အချိန်တိကျတော့တတ်မှတ်မထားသေးပါဘူး။ကယောဂါစတင်တွေ့ရှိတဲ့တရုတ်နိုင်ငံကိုခီးသွွာလာမှုတွေကိုတော့အမေရိကန်ကပြီးခဲ့တဲ့နှစ်2020ဇန်နဝါရီလမှာစတင်တားမြစ်ခဲ့တာပါနောက်ပိုင်းမှာလည်းယောဂါကူးစက်မှုတွေတိုးလာတဲ့အိန္ဒိယနဲ့ဥရောပပါဝင်နိုင်ငံတော်များကိုခီးသွွာလာမှုတွေကန့်သတ်ခဲ့ပါတယ်နိုင်ငံသားခီးသွွာတွေကိုကာကွယ်ဆေးထိုးပြီးတဲ့အကြောင်းထောက်ထားတောင်းခံမယ်ဆိုပေမဲ့အမေရိကန်မှာတည်ပြုထားတဲ့စေမျိုးစာထိုးထားတဲ့သူတွေကိုလက်ခံမှာလားဘလို့ထောက်ထားမျိုးတွေကိုလက်ခံမှာလဲဆိုတာကတော့အဓိကစိန်ခေါ်မှုတွေလည်းဖြစ်နေပါတယ်
ဖွံ့ဖြိုးဆဲနိုင်ငံရှစ်နိုင်ငံမှာရှိနေတဲ့ဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူတွေဟာကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ကိုအတော်ဆူဆူဝါးဝါးခံစားနေရပြီးတော့သူတို့ရဲ့အသက်ရှင်ရပ်တည်ရေးအတွက်ခက်ခက်ခဲခဲရင်ဆိုင်ဖြည့်ရှင်းနေရတယ်လို့ကမ္ဘာ့ဘဏ်နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ရဲ့ပူးတွဲအစဉ်ခံစားမှာဖော်ပြထားပါတယ်
Forcibly displaced households across Bangladesh, Chad, Djibouti, Ethiopia, Iraq, Kenya, and Uganda reported reducing their food or non-food consumption levels.
Bangladesh, Chad, Djibouti, Ethiopia, Iraq, Kenya, Uganda, and Yemen နိုင်ငံတွေမှာရှိတဲ့ဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူတွေဟာစားနပ်ရိက္ခာမလုံလောက်တာ၊စားစရာမရှိတာမျိုးနဲ့ကြုံနေရကြောင်းနဲ့လူကြီးတွေဟာသူတို့ရဲ့ကလေးတွေစားဖို့အငတ်ခံနေရတာမျိုးပါရှိနေတယ်လို့ပြောပါတယ်။ ဒုက္ခတဲ့အိမ်အောင်စုတွေ85ရာခိုင်နှုန်းလောက်ဟာနေစဉ်ဆားရမှာတဲ့ short စားတောက်နေရတယ်လို့ကမ္ဘာ့ဘဏ်နဲ့ UNHCR ပူးတွဲလေ့လာရေးအဖွဲ့တာဝန်ခံတယောက်ဖြစ်တဲ့ Jeffrey Turner ကပြောခဲ့တာပါသူတို့ဖွဲ့ရဒီ၈နိုင်ငံကဒုက္ခတဲ့6000ကိုတယ်လီဖုန်းနဲ့အင်တာဗျူးလုပ်ပြီးတော့အချက်အလက်တွေကိုကောက်ယူခဲ့တာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်နိုင်ငံအစိုးရတွေလော့ဒ်ဒေါင်းချကန့်သတ်မှုတွေဟာဒီဒုက္ခတွေတက်ထိခိုက်မှုတွေဖြစ်လာစေတယ်လို့လည်းစစ်တမ်းမှာဖော်ပြထားပါတယ်
ဒေတာကိုဗစ်မျိုးဝဲကူးစက်မှုတွေရင်ဆိုင်နေရတဲ့ဩစတြေးလျနိုင်ငံမှာအကြီးဆုံးမျိုးဖြစ်တဲ့ဆစ်ဒနီမှာနေ့စဉ်ရောဂါကူးစက်မှုနှုန်းစံချိန်တင်များပြားခဲ့ပြီးဗစ်တိုးရီးယားပြည်နယ်မှာလည်းသတင်းပတ်ကြားသွားလာလှရှားမှုတွေကိုကန့်သတ်လိုက်ပါတယ်။သတင်းကိုပတ်ကြားအသွားလာကန့်သတ်ထားတာ9ပတ်နီးပါးရှိလာနေပြီဖြစ်တဲ့ဆစ်ဒနီမြို့မှာ24နာရီအတွင်းရောဂါကူးစက်သူလူနာသေး262ယောက်နဲ့သေဆုံးသူ5ယောက်ရှိခဲ့တာပါ။ဩစတြေးလျနိုင်ငံမှာရောဂါကူးစက်မှုနဲ့သေဆုံးမှုတွေခုချိန်ထိတိတ်မများပေမဲ့ကာကွယ်ဆေးထိုးသူရေအတွက်ကတော့နေပါနေဆဲဖြစ်ပြီးအသက်16နှစ်အထက်ကာကွယ်ဆေးပြည့်ဝထိုးပြီးသူကလူရည်ရဲ20ရာခိုင်နှုန်းလောက်ပဲရှိနေတာလည်းဖြစ်ပါတယ
်။တိုကျိုမှာအိုလံပစ်ပွဲတော်ကျင်းပနေတာတောက်ကြနေဆိုရင်18ရက်ရှိနေပါပြီ။ကျက်တပရင်းတွေကအမျိုးသားမီတာ130တန်းကျော်ပြေးပွဲနောက်ဆုံးဘောလုံးပွဲမှာအသက်32နှစ်ရွယ်ဂျမေကာအပြေးသမားဟန်လီပတ်မန်ကအရင်ရွှေကြေးစိတ်ဆုရှင်23နှစ်အရွယ်အမေရိကန်အပြေးသမားကို3.5စက္ကန့်လောက်တာပြီး14.34စက္ကန့်နဲ့အနိုင်ယူခဲ့ပါတယ်။ဟောလီဝေးက13.36စက္ကန့်နဲ့ဒုတိယနောက်ဂျမေကာကပဲရော်နယ်ဒေဗိုက်က13.10စက္ကန့်နဲ့တတိယရခဲ့တာပါ။တိုကျိုအိုလံပစ်မှာတရုတ်နိုင်ငံကရွှေ33ခုပါဝင်စုပေါင်း83ခုနဲ့အမေရိကန်ကရွှေ29ခုပါဝင်စုပေါင်း89စုရပြီးအင်ရှင်ဂျပန်ကတော့ရွှေ21ခုပါဝင်44စုရနေပါတယ
်တောင်းကြနေမနေ့ခင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကောင်းလွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရဲ့မနေ့ခင်းရေဒီယိုအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာမှာပါကျွန်တော်တို့ရုပ်သံအဖြစ်နဲ့ကြည့်ရှုနိုင်အောင်တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဇက်ထိုက်တင်ပြသွားပါမယ်ကိုဗစ်လူနာရေးအတွက်လိုအပ်တဲ့စီဝါနယ်ဇက်ကတင်သွင်းခွင့်အကြောင်းကိုအရင်ပြောပြမှာပါကိုဗစ်ကြောင့်အိမ်နီးချင်းနိုင်ငံတွေနဲ့နေဇက်ကုန်သွယ်မှုတွေရပ်ဆိုင်းထားပေမဲ့ကိုဗစ်ရောဂါအတွက်လိုအပ်တဲ့စီဝါနဲ့ဆေးပစ္စည်းတွေကိုတော့နေ့စဉ်တင်သွင်းခွင့်ပေးထားအောင်မြန်မာစီဝါကူတန်းဌာနကပြောပါတယ်မကြသေးခင်အပြည်တွင်ထဲမှာလူသုံးများတဲ့ဆေးဝါးတွေအသက်ရှူဖို့လိုအပ်တဲ့အောက်ဆီဂျင်ဆက်တွေပြတ်လာပြီးဈေးအဆမတန်တက်လာတဲ့အတွက်အခုလိုနေဆက်ကနေတဆင့်တင်သွင်းဝင်ပေးထားတယ်လို့စီဝါကူတန်းဌာနကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့ကိုရန်နိုင်ကပြောပြမှာပါခင်ဗျာ
တရုတ်နယ်စပ်ဘက်ကနေဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေတင်သွင်းလို့မရတော့ဘူးဆိုတဲ့ကောလာဟာလာတွေကမမှန်ကန်ကြောင်းနဲ့ဒါကဈေးကစားသူတွေရဲ့ပြောဆိုချက်သာဖြစ်ကြောင်းမြန်မာစီးပွားကူတန်းရောင်းဝယ်ရေးဌာနကဩဂတ်လ5ရက်မှာထုတ်ပြန်လိုက်တာပါဒီနိုင်ငံဘက်ကမြန်မာကိုဈေးဝါတင်သွင်းခွင့်မပေးတော့ဘူးဆိုတဲ့သတင်းကမမှန်ကန်ပဲဒါကဈေးကစားသူတွေရဲ့ထုတ်လွှင့်ချက်သာဖြစ်ကြောင်းစီးပွားကူတန်းရောင်းဝယ်ရေးဌာနရဲ့ဒီကနေ့ကြေညာချက်မှာရေးသားထားပါတယ်စီးပွားကူတန်းဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမင်းမင်းကတော့ကိုဗစ်ကာယောဂါအချိန်မှာအရေးကြီးလိုအပ်တဲ့ဈေးဝါပစ္စည်းတွေကိုနေဇက်ဂိတ်အားလုံးကနေသက်ဆိုင်ရာနိုင်ငံတွေနဲ့ညီနိုင်ပြီးတင်သွင်းနေကြောင်း VOA ကိုပြောပါတယ်။အထူးသဖြင့်တရုတ်နဲ့ထိုင်းနယ်စပ်ကနေအများဆုံးတင်သွင်းနေကြောင်းသူကပြောပါတယ်
။ကိုပုံမှန်ကုန်တွေကပြိထားတယ်ကျွန်တော်တောင်းကြီးကပြောထားပြီးသားကိုပြိထားတယ်။ပုံမှန်ကုန်တွေရှိတယ်နော်။ကျွန်တော်တို့ကမှမော်တော်ကားတွေကမှကုန်ကားတွေကမှကျွန်တော်မတက်ခံပြိထားတာဆိုတာ။ဒါနဲ့လေဈေးဝါရင်းနဲ့ပတ်သက်ပြီးတော့နေ့စဉ်တွဲနေ့စဉ်သတင်းထဲမှာလည်းကျွန်တော်ပြညာပဲကိုကျောင်းမှာကျွန်တော်အခုကြီးကများလို့ဖြစ်တဲ့အောက်ဆီဂျင်အိမ်သုံးအောက်ဆီဂျင်ဆက်ပြီးပေါ့ဒီအိုးကြီးဆင်းလာပြီးလွတ်ပြီးအနောက်အောက်ဆီဂျင်ရေကြီးမှုကြီးပေါ့နော်အဲ့လိုမျိုးအဓိကတော့အများတော့နောက်ပြည်သူကြီးပေါ့နော်နောက်မားပေါ့နော်ဒီလိုမျိုးဟာတွေကများလာပါလေသေးဝါလို့ပါလို့ကြတော့ဟိုလေးစိတ်ကလည်းနေနေတယ်ဆုံးရှိတယ်ပေါ့နော်အခုအောက်ဆီဂျင်ကွန်ဆန်ဆာတာလို့ပါလို့ရှင်တော့မပေါက်တဲ့ဈေးကြီးပေါက်ပြီးတော့အခုဆိုတာတော်တော်လေးဟိုဈေးကြီးနှုန်းနေတာအခုရောက်သွားပြီ
ကိုဗစ်တတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဝယ်လိုအားကောင်းခဲ့တဲ့ဈေးဝါနဲ့အရေးပေါ်အသုံးဆေးပစ္စည်းတွေအစမတန်ဈေးတက်ခဲ့လို့ဈေးကွက်မှာဝယ်လို့မရတဲ့အထိပြက်လက်ခဲ့ပါတယ်။ဈေးကစားသူတွေကြောင့်လည်းတကယ်လိုအပ်တဲ့သူတွေဝယ်လို့မရတဲ့အခြေအနေအထိကိုဖြစ်ခဲ့တာပါ။ချင်းပြည်နယ်၊သခိုင်းတိုင်းနဲ့မန္တလေးတိုင်းကလိုအပ်တဲ့ဈေးဝါအတွက်တော့အိန္ဒိယမြန်မာနယ်စပ်ကနေသွင်းခွင့်ရဖို့နိုင်ငံသဘောတူညီမှုရခဲ့ပါတယ်။ဒါကြောင့်အိန္ဒိယအစိုးရကနိုင်ငံကြားကကာလာရှိပိတ်ထားတဲ့တမူးမိုရီကနေဇက်ဂိတ်နှစ်ခုကို စီးဝါတစ်ခုပဲတင်သွင်းဖို့ပြန်ဖွင့်ပေးထားကြောင်းမြန်မာနိုင်ငံကုန်သွယ်နဲ့စက်မှုလုပ်ငန်းရှင်များအသင်းဘိုလ်လုံးမှုဆောင်နဲ့တမူးနယ်ဆက်ကုန်သွယ်ရေးအသင်းဥက္ကဋ္ဌဖြစ်တဲ့ဦးလာမောင်ကပြောပါတယ်ကိုဗစ်ကူးစက်ဖို့အတွက်လိုအပ်တဲ့စီးတွေအိန္ဒိယကနေတင်သွင်းဖို့ဆိုရင်မြန်မာအစားအသောက်နဲ့စီးဝါကုကယ်ရေးဌာန FDA ခွင့်ပြုချက်နဲ့ဒီတော့တွင်မှယာယီခွင့်ပြုပေးထားကြောင်းသူကပြောပါတယ်
ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားစုတွေဝင်ထလာတဲ့အိန္ဒိယနိုင်ငံနဲ့ညီပြီးတော့မှဒီလိုဆိုအောင်ကြောင်းပြပြီးတော့မှဒီနယ်စပ်ကုန်တော်ကြီးကိုကိုဗစ်ရှိုးဝါးတွေပေါ့နော်ဒီလိုဆိုလိုက်ရင်ဒီမှာအိန္ဒိယအစိုးရကညှိနှိုင်းပေးလိုက်တယ်အဲ့ဒါနဲ့ကိုယ်နဲ့ဆက်သက်တဲ့ပစ္စည်းကိုအုံမီစတိုတို့ခိုင်းတာပေါ့နော်ဒီဘက်ကထွက်တာပေါ့နော်ဘယ်လိုလဲဒီပြည့်ပြင်တဲ့မှာအများလာလို့ရှိရင်ပစ္စည်းလေးတော့ကျတော့ကျလာမှာပေါ့နော်အခုသိုးသေးတယ်ဆိုလို့ရှိရင်ကျွန်တော်ပြီးအောင်လုပ်တယ်ဟိုတချို့ရန်ကုန်မှာဝယ်ပေးရတယ်9000လို့ပြောရတယ်ခုတော့3000လို့ကျွန်တော်18000လို့ဘာလို့ဖြစ်နေပုံတော့ဒါလည်းများကြီးပါပဲတကယ်18000 18000ဆိုရင်ကဘာကြက်ပုံတော့
ထိုင်းဘက်ကစေဝါပစ္စည်းတွေကိုတော့အများကြီးနေဆက်စခန်းနဲ့တခြားကိန်းငယ်လေးတွေကနေတင်သွင်းနေတာပါမြန်မာနိုင်ငံရဲ့စေးဝါတင်သွင်းမှုပမာဏဟာ2019-2020မှာအမေရိကန်ဒေါ်လာ9.58တန်းရှိတယ်လို့မြန်မာကုန်သွယ်ရေးဌာနရဲ့စာရင်းတွေမှာဖော်ပြထားပါတယ်ပြည်တွင်းမှာလိုအပ်တဲ့စေးဝါပမာဏရဲ့90ရာခိုင်နှုန်းကိုပြည်ပကနေအထူးသဖြင့်တရုတ်ထိုင်းဂျာမနီအိန္ဒိယစင်ကာပူစတဲ့နိုင်ငံပေါင်း17နိုင်ငံကနေအဓိကတင်သွင်းနေတာပါတေဝင်တင်သွင်းတာတွေရှိနေပေမဲ့အခုလိုအချိန်မှာတရားမဝင်ဝင်ရောက်လာတဲ့စီးစည်းကွက်ကလည်းကြီးကြီးမားမားရှိနေကြောင်းနေဆက်ကုံတွေကပြောပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာပါမြန်မာပြည်သူတွေကိုဗစ်နဲ့သက်ဆိုင်တဲ့ဆေးနဲ့အသက်ငယ်ဈေးပစ္စည်းတွေအလွယ်တကူရနိုင်ဖို့နေဆက်ကုံတွေလမ်းကြောင်းတွေဖွင့်ထားပေးတဲ့သတင်းကနေတိုင်းရင်းသားဒေသတွေကပောက်ကွဲပစ်ခတ်တိုက်ခိုက်မှုတွေအကြောင်းကိုလည်းတင်ပြခြင်းပါတယ်ခင်ဗျာကယားပြည်နယ်လွိုက်ကော်မှာစစ်ကောင်စီတပ်နဲ့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကချင်ပြည်နယ်အတွင်းမှာလည်းဝိုင်းမွန်နဲ့ဖားကန့်မှာစစ်ကောင်စီတပ်တွေက၃ရက်ဆက်တိုက်ထိုးစစ်ဆင်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်လွိုက်ကော်မြို့ပေါ်ရပ်ကွက်တွေမှာဩဂုတ်လ၄ရက်နေ့ည၉နာရီဝန်းကျင်ကစပြီးဘုံပေါက်ကွဲတန်းလက်နက်ကြီးငယ်ပစ်ခတ်တန်းတွေကြားနေရတယ်လို့ဒေသခံတဦးကပြောပါတယ်ဒါဟာစစ်ကောင်စီတပ်ဘက်ကတစ်ဖက်သက်ပြစ်ခတ်တာလို့ KNDF ပြန်ကြားရေးတာဝန်ရှိသူတူကဆွဆွဲပြောဆိုပါတယ်။ရိုက်ကော်မျိုးအပါအဝင်ဖရူဆိုဘောလ်ခဲနဲ့ရှမ်းပြည်နယ်အဆက်မိုးပြဲမျိုးမှာဒေသခံကရင်နီကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါ။တနည်းကလည်းဖရူဆိုမျိုးနယ်မှာကရင်နီတပ်မတော် KA ကရင်နီကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့KNDF အဖွဲ့ကပြောပါတယ
်ဆပ်ပါဆပ်ဖဲတော့အန်ဒီကတော့ PTA တော့မမောနိုင်အောင် PTA တို့ကျွန်တော်ချင်းချောတဲ့ဘောလို့ကျွန်တော်တို့လည်းဝမ်းမယူနေရဒီတို့အဒီကနေမရှိလာခင်မတော့ရှေ့တန်းတာမတင်ရအဲ့ဒီဒီလိုစဉ်းစားနေချင်းဝင်ပတ်ပေါ်ဖြစ်သွားတဲ့ပုံစံပေါ်ဆိုဆပ်ပါဆပ်ဖဲတော့အဦးချက်ဆုံးပဲဗျကျွန်တော်တို့ဖက်တော့ပြဿနာတိခိုက်မှုရှိဘူ
းဗျဩဂုလ3ရက်နေ့ကလည်းဖရူဆိုဘောခဲမြို့နယ်တွေမှာတိုက်ပွဲလေးချိန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုရှိခဲ့ပါတယ်။ရှမ်းပြည်နယ်အဆက်ဖဲခုံမြို့နယ်အတွင်းရေပေးဝေယာမှာအုံနဲ့ Transformer တစ်ခုကိုအကြမ်းဖက်အဖြစ်မှောက်လုနေသူတွေကဩဂုတ်လ3ရက်မွန်းလွဲပိုင်းမှာလက်လုံမိုင်းနဲ့ဖောက်ခွဲဖြစ်စီသွားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီတော့အတွင်းကချင်ပြည်နယ်ဝိုင်းမော်မြို့ကမဒိန်ကျေးရွာမှာအခြေစိုက်တဲ့ခလာရ58တဝိုက်မှာဩဂုတ်လ2ရက်နေ့ကစလို့၄ရက်၅ရက်နေ့မနေ့မိုးလင်းချိန်ထိလက်နဲ့ကြီးငယ်တွေနဲ့ပြစ်ခတ်တာတွေဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဝိုင်းမော်ဒေသခံကပြောပါတယ်။ဝိုင်းမော်မြို့နောက်ထပ်ဒေသခံတူကလည်းညစဉ်ပြစ်ခတ်မှုတွေဇက်တိုက်ဖြစ်နေတာကြောင့်လပန်းရွာသားတွေညအချိန်မှာအခြားဒေသကိုရွှေ့ပြောင်းအိတ်ကြရပြီးကိုဗစ်စင်တာအနီးမှာလက်နဲ့ကြီးကြီးကြားရောက်ကြောင်းပြောပါတယ်။
ညတိုင်းလိုလိုဖြစ်နေတာကြာ58ကနေလမ်းဖြစ်တယ်လေ။အေးမင်းရောဟိုတနေ့ရောအဲ့ဟာဟိုတံပေါ်ရွာမှာလည်းကြားတယ်ပြီးညလို့ဒီမှာလည်းကြားတယ်ဟုတ်တယ်။ကျွန်တော်ဝဲမော်မြို့တိမှာဟိုကိုဗစ်စင်တာလေအဲ့ဒါပေါ်စစ်ဒူနာနဲ့ထားတဲ့နေရာမှာဒါမှကြီးလေကြလာဆိုတော့တော်တော်ကြောက်နေရတာဒီညတိုင်းလိုလိုဖြစ်နေတာဟိုအဲ့လပံရွာကလူတွေကတော့အဲ့မှာမိုက်တော်ညတော့ကြောက်တာအဲ့ဒါဒီဝဲမော်မြို့တိမှာရှိတဲ့ဂျုံနေရုံမှာအဲ့မှာခေါ်ောင်းမှနေမှာနေ
KIA ဘက်ကတော့ဇူလိုင်29ရက်နေ့ညတုန်းကခလာရ58ကိုပြစ်ခတ်တိုက်ခိုက်ခဲ့ကြောင်း VOA ကိုပြောဆိုထားပါတယ် KIA နဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းလပံရွာသားတူလက်နဲ့ကြီးကြီးထိမှန်တေဆုံးခဲ့ပါတယ်ဝိုင်းမော်မြို့မှာလိုပဲဩဂုတ်လ၄ရက်နေ့ကဖားကန်းမြို့နယ်အတွင်းနေရာသုံးခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ KIA ကနမ်မြားတပ်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာနမ်မြားတပ်စခန်းကလည်းပြန်လည်ပစ်ခတ်တာတွေရှိကြောင်းနဲ့လီဒိုလန်းပေါ်ကလဝါရွာမှာစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို K
KIA ကတိုက်ခိုက်ခဲ့ကြောင်းဒေသခံတူကပြောပါတယ်။ကယားနယ်ကချင်ဘက်ကတိုက်ပွဲတွေနဲ့ပတ်သက်လို့အတည်ပြုချက်ရယူနိုင်ဖို့စစ်ကောင်စီတပ်ပြောခွင့်ရသူကို VOA ကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ။ပြည်ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်လေးကိုစပီးတင်ဆက်နေပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းပြောပြခြင်းပါတယ်အာဖဂန်နစ္စတန်နိုင်ငံတွေကနေအမေရိကန်တပ်တွေဆုတ်ခွာဖို့သတင်းပတ်အနေငယ်ပဲကြံတော့တဲ့အချိန်မှာပဲဒီတာလီဘန်တွေဘက်ကလည်းတိုက်ခိုက်မှုတွေတိုးလာနေတာပါအဲ့တော့ဒီအာဖဂန်မှာရှိတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့နောင်ကြုံလာရမယ့်ကံကြမ္မာဘယ်လိုရှိသလဲဆိုတာကိုကြွမ်းကျင်သူတွေသုံးသပ်ကြတဲ့အကြောင်းကို VOA သတင်းတောက်Arash Arabasti ပြောပြတဲ့သတင်းကိုကိုသိန်းထိုက်ဦးကပြောပြမှာပါ။အ
ာဖဂန်လူကြီးတပ်ဖွဲ့တွေနဲ့ဒါလီဘန်တွေကြားတိုက်ခိုက်မှုတွေပြင်းထန်လာနေတာကြောင့်လူတွေများပြားဈေးလွတ်ရအောင်ဆက်ပြီးတိတ်ချောင်နေကြပါလေ။အများစုကတော့အမျိုးသမီးနဲ့ကလေးငယ်တွေပါ။ဒီငယ်လေးတွေမှာနေမိသားစု၅စုခိုလုံးနေတာပါ။အဲ့ဒီအထဲမှာနေရမရှိတဲ့မုတ်ဆိုးမ၃ယောက်နဲ့စာသင်ကျောင်းဆိုတာဖယ်စီနေမှန်းမသိတဲ့မိဘမဲ့ကလေးပါပါတဲ့မော်ဆိုမတယောက်ဖြစ်တဲ့ဂူဒက်စတာကတိုက်ပွဲကြားမှာခင်မုန်းနဲ့သားသုံးယောက်ဆုံးရှုံးခဲ့ရသူပါသူ့ရဲ့မျိုးတွေကပူးမျိုးမှာအမိုက်ောက်ပြီးမိသားစုအတွက်ရှာဖွေစားတော့နေရတယ်လို့ဂူဒက်စတာကပြောပါတယ
်ဒါကပမာန်ဒီကဒါဒါလိုက်ကတ်လရီ
နော်ဒါကလေးကိုကြည့်ပါဦးအမိုက်ပုံထဲကစာရွက်တွေပလတ်စတစ်တွေလိုက်ောက်နေရတာပါဒါကလေးတွေလိုရမယ်အလုပ်လားအာရှရပ်ဂါနီကကျမတို့အတွက်ဘာလို့လုပ်ပေးနေလဲအရင်သမရခါဆိုင်ရကောဘာလို့ပေးလဲတာလီဘန်တွေရောဘာလို့ပေးလဲမင်းကလေးတွေမုတ်ဆိုးမှဖြစ်အောင်မဲလုပ်နေကြတာလေကျမဒီမှာနေတာလရည်နဲ့ချီနေပြီအသားလည်းမရှိဘူးစားစရာလည်းမရှိဘူးအဝတ်အစားဖက်နက်ဘာမှကောင်းတာမရှိဘူးဆေးဝါးလည်းမရှိဘူး
အာဖဂန်သမ္မတအက်ရှရပ်ဂါနီကတော့6လအတွင်းနိုင်ငံတည်ငြိမ်မှုရအောင်လုပ်မယ်ဆိုတဲ့အစီအစဉ်တရက်ကိုဒီလအစောပိုင်းကလွှတ်တော်မှာတင်ပြခဲ့ပါတယ်။တချို့ကတော့အစိုးရတောင်အဲ့လောက်ထိကြာကြာခံမမလားလို့မေးခွန်းထုတ်နေကြပါတယ
်။ It's been so alarming to watch the gains that the Taliban has made.Just in the last few weeks
American တပ်ဖွဲ့တွေစတင်ဆုတ်ခွာတဲ့သတင်းပတ်အနေနဲ့အတွင်းမှာပဲတာလီဘန်တွေရဲ့နေမြေသိမ်းယူမှုတွေကထိတ်လန့်စေရပါဒီအချိန်မှာနိုင်ငံတကာတိုင်းပိုင်းကနှုတ်ဆက်နေတာကလည်းစိတ်ပျက်စရာပါပဲဒီလိုခံစားချက်မျိုးဒီလိုအခြေအနေမျိုးကတိတ်ကိုစိုးပါတယ်ကျွန်တော်တို့ဘာမှလုပ်မပေးနိုင်တာရှက်စရာကောင်းပါတယ
်နိုင်ငံတကာတိုင်းပိုင်းကအခုလိုလုံးဝလွတ်ချပြစ်လိုက်တာကြောင့်အရင်ကတာလီဘန်အန်ဒီယားကနေကာကွယ်ပေးထားနိုင်ခဲ့တဲ့မျိုးဆက်တဲ့အမျိုးသမီးနဲ့ကလေးငယ်တွေအတွက်စိုးရိမ်စရာဖြစ်လာတယ်လို့လူခွေလူရှာသူတွေကပြောပါလေ
Taliban has still have same attitude same base
Taliban ရဲ့အပြုမှုတွေကအရင်တိုင်းရှိနေတော့မှသူတို့အယူအဆနဲ့သူတို့တကဘာစောင့်နေတော့မှပဲအာဖဂန်တွေအားလုံးအတွက်တော့ဘလို့မှမဖြစ်နိုင်တဲ့တကယ်ကိုခက်ခဲတဲ့အချိန်မှာအထူးသဖြင့်အမျိုးသမီးနဲ့လူငယ်တွေအတွက်ခက်ခဲမှသိကြပါတယ
်သူကသူ MO မှာပါလို့ပြောတယ်အိုးအိမ်မဲ့ဒူးကတော့သူ့မိသားစုအတွက်တာမန်ဘွားတစ်ခုရဖို့ပဲလူလာတာပါလို့ VOE ကိုပြောပါတယ
်တ
ာလီဘန်နေမှာလဲကျွန်တော်တို့လိုအမေတွေညီမတွေရှိပါတယ်အလားတူအစိုးရမှာလဲမိသားစုတွေအမေတွေညီမတွေရှိပါတယ်ဘုရားသခင်အလိုတော်အတိုင်းဘာသာရေးအဆုံးအမတွေအတိုင်းတိုက်ခိုက်မှုတွေရပ်ပေးကြပါစစ်ပွဲတွေမရှိရင်ကျွန်တော်တို့အားလုံးအင်ပြန်နိုင်မယ်မိသားစုကိုစောင့်ရှောက်နိုင်ပါမယ်အခုတော့အရာအားလုံးစွန့်ပစ်ထွက်ပြေးခဲ့ကြရပါတယ
်သူတို့ထွက်ပြေးလာခဲ့ရတဲ့အိမ်တွေဒီမှာတာလီဘန်တွေကမြေမြုပ်မိုင်းတွေထောင်ထားခဲ့တဲ့အကြောင်းဒီ OA ဆက်ခွာထပြေးခဲ့ရသူတွေကပြောပါတယ်သူတို့ကလေးတွေကိုလဲအင်ကဆုံးရှုံးခဲ့ရတာရှိတဲ့အကြောင်းလည်းပြောပါတယ်စစ်ပွဲတွေကြောင့်အာဖဂန်ပြည်တွင်းနဲ့ပြည်ပနိုင်ငံတွေမှာထပြေးတိမ်းရှောင်နေကြတဲ့အာဖဂန်တွေတားနေချင်ရှိနေပါတယ်ခင်ဗျာ
ဦးသိန်းထိုက်ဦးပြောပြသွားတော့ပါခင်ဗျာ VOA ရဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ကဘာတဟွန်းဘာသာရေးလွတ်လပ်ခွင့်နဲ့အပြန်အလှန်နားလည်မှုကိုလေးစားလိုက်နာကြရေးကြဲကြဲပြန့်ပြန့်အားပေးဖို့အတွက် American ပြည်ထောင်စုကတန်ဓေဋ္ဌန်ချမှတ်ထားပါတယ်။ဒါဟာ American တွေရဲ့ခံယူချက်ကိုထင်ဟပ်ယုံနေမက American ပြည်ထောင်စုရဲ့မဟာဗျူဟာမြောက်အမျိုးသားအကျိုးစီးပွားနဲ့နိုင်ငံကြားရေးမူဝါဒရဲ့အခရာကျတဲ့ရည်ရွယ်ချက်လည်းဖြစ်ပါတယ်လို့USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးဆမန်သာပါဝါအခုလိုပြောပါတယ
် We know that when countries promote religious freedom and protect religious minorities democracy is more stable
ဘာသာရေးလွတ်လပ်ခွင့်ကိုအားပေးပြီးလူနည်းစုဘာသာရေးကိုအကအကွယ်ပေးတဲ့နိုင်ငံတွေမှာဒီမိုကရေစီကပိုပြီးတည်ငြိမ်ပါတယ်လူမှုအတိုင်းအဝိုင်းတွေကြားမှာဒန်းတူညီမျှမှုနဲ့တရားဝါပြောရေးပိုပြီးဖွံ့ဖြိုးနိုင်ခြင်းများပါတယ်အမျိုးသမီးနဲ့မိန်းကလေးတွေရဲ့အခွင့်အရေးကိုပိုပြီးအကအကွယ်ပေးနိုင်ကြပါတယ်အားလုံးခြုံကြည့်ရင်လူနေမှုဘဝတိုးတက်နေတာတွေ့ရမှာပါလို့ပြောသွားတာပါဘာသာရေးကန့်သက်ချုပ်ချယ်မှုတွေနဲ့ရန်လုံမှုမရှိနိုင်ငံတွေရဲ့ GDP ပြည်တွင်းအသက်တင်ထုတ်လုပ်မှုဟာကန့်သက်ချုပ်ချယ်မှုများတဲ့နိုင်ငံတွေထက်နှစ်ဆတိုးတက်မှုရှိတယ်လို့သုတေသနမှတ်တမ်းအဆိုပါတယ်လူနည်းစုဘာသာဝင်တွေကိုဖိနှိပ်တာခွဲခြားဆက်ဆံတာလွတ်လပ်စွာကိုယ်ကိုယ်ဝတ်ပြုခွင့်ကိုကန့်သက်တာတွေလုပ်နေတဲ့နိုင်ငံတွေမှာမတည်ငြိမ်မှုနဲ့ပဋိပက္ခတွေကိုဖြစ်ပွားစေတယ်လို့အုပ်ချုပ်ရေးမှူးဆမန်သာပါဝါပြောပါတယ
် Denying religious freedom is associated with higher levels of social conflict and violence
ဘာသာရေးလွတ်လပ်ခွင့်ညှင်းပယ်ခံရတာဟာလူမှုပဋိပက္ခနဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုဖြစ်ပွားစေတာနဲ့ဆက်ဆက်နေပါတယ်ဘာသာရေးကန့်သက်ချက်လုံးဝမရှိတဲ့နိုင်ငံတွေထက်အစိုးရဘာသာရေးကန့်သက်ချုပ်ချယ်တာတွေတင်းတင်းကြပ်ကြပ်လုပ်တဲ့နိုင်ငံတွေမှာလူမှုအကျပ်အတဲတွေနှစ်ဆပိုတွေ့ရဖို့များတယ်လို့ပြောသွားတာပါပြည်သူတွေအနေနဲ့ယုံကြည်ရဘာသာအသီးသီးကိုလွတ်လပ်စွာကိုးကွယ်နိုင်ပြီးဘာသာအားလုံးရဲ့ဖျားချောင်းတွေဝတ်ပြုဆုတောင်းတဲ့နေရာတွေကိုအတားအဆီးမရှိမသွားရောက်နိုင်သေးတဲ့၍ရေရှည်တည်နှက်မဲ့ငြိမ်းချမ်းရေးမရရှိနိုင်ဘူးဆိုတာပိုပြီးရှင်းလင်းလာတယ်လို့အုပ်ချုပ်ရေးမှူးဆမန်သာပါဝါထောက်ပြပါဗျ။ဒါကြောင့်သမ္မတဂျိုးဘိုက်ဒန်ကအမေရိကန်နိုင်ငံသားရေးမူဝါဒမှာဖွံ့ဖြိုးရေးဟာကာကွယ်ရေးနဲ့တန်တမာရေးလိုပဲအရေးကြီးတယ်လို့ရှင်းရှင်းလင်းလင်းသတ်မှတ်ထားတာဖြစ်ပါတယ်။လူတိုင်းအတွက်ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ရိုးရာယဉ်ကျေးမှုတွေကိုထိန်းသိမ်းဖို့နဲ့ရက်ဆက်စွာနှိပ်ကွပ်မှုတွေမဖြစ်အောင်ကာကွယ်ကြဖို့အပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေကိုတုံ့ပြန်ကြဖို့အတွက် USAID ရဲ့Faith based and neighborhood partnerships ဘာသာရေးဆိုင်ရာမိဖက်ကူညီရေးအဖွဲ့ရုံးကကျွမ်းကျင်သူတွေကိုလက်ချင်းပြိုးထောင်ပေးနေပါတယ်လို့အခုလိုပြောပါတယ
် There have long been divergent approaches to advancing international religious freedom
နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်တိုးတက်မှုရှိအောင်ချဉ်းကပ်တဲ့ပုံစံအမျိုးမျိုးရှိကြပါတယ်ဒါပေမဲ့တူညီတဲ့ဘုံအခြေခံသဘောကတော့ကမ္ဘာကြီးတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဘာသာရေးလွတ်လပ်ခွင့်ဟာထူးခြားတဲ့လူအခွင့်အရေးဖြစ်တယ်ဆိုတာကိုအတိအမှတ်ပြုရမှာဖြစ်တယ်လို့ပြောသွားတာပါ။ဘုရားသခင်ရဲ့ကျေးဇူးနဲ့ကောင်းကြီးတွေကတဆင့်အမေရိကန်ပြည်ထောင်စုအတွင်းလွတ်မြောက်မှုကိုပိုက်ထွေးနိုင်ကြပြီးကမ္ဘာတဝန်းကပြည်သူတွေတိတ်ခါရှိစွာလွတ်မြောက်မှုအတွက်စိတ်ချရအောင်ထောက်ခံအားပေးနိုင်တဲ့စွမ်းရည်ရှိတာနဲ့အမျှကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်သွားမှာဖြစ်တယ်လို့ USAID အုပ်ချုပ်ရေးမှူးဆမန်သာပါဝါပြောဆိုလိုက်ကြောင်းပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုပြင်ပြလို့ပြပါပြီ
။တော်ရစင်နေအခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတဝါကြီးနားဆင်ရဖို့ရှိပါတယ်။
VOA American တန်ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/ voabumese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabumese ဖြစ်ပါတယ် voa american သံရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာနံနက်ခင်ဗျခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 25 kHz 12.113 ညline meter 40 kHz 9413 line meter 58 kHz 5805နဲ့ line lamp meter 190 kHz 1905ကပါဆက်လက်တိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကာဝဲစည်းကိုနေဆက်ကနေပြီးတော့ cross border ပေါ့နော်ကျွန်တော်တို့ရယူပြီးတော့ UN လိုဟာမျိုးဂျာဂန်အဖွဲ့အစည်းတခုကျွန်တော်တို့စောင့်ရက်ပြီးတော့အရင်သားအဖွဲ့အစည်းများနဲ့ပေါင်းစပ်ပြီးကျွန်တော်တို့စီထိုးပေးဖို့ဖြစ်ပါတယ်
တိုင်းသားဒေသတွေမှာကိုဗစ်ကာကွယ်ဆေးတကယ်ပဲထိုးနှံခွင့်ရတော့မှာလားဆိုတာဒီနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါအခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီရှေ့လာတဲ့ကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်စည်းရင်းကိုအတည်ပြုဖို့ရှိသွားတယ်ဒီနေရာမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့စစ်ကောင်စီကတင်သွင်းတဲ့ကိုယ်စားလှယ်ဘယ်သူကိုအတည်ပြုမလဲဆိုတာအဆုံးဖြတ်ပြီးတော့မယ်ဆိုတဲ့အကြောင်းဥအောင်ခင်ကတင်ပြထားပါတယ
်အနာသိစစ်ကောင်စီရဲ့လုပ်ရက်ကိုကန့်ကွက်ရှုံ့ချသူကုလသမဂ္ဂမြန်မာတမ္မဥကျော်မိုးထွန်းရဲ့နေရာကိုစစ်ဘုဟောင်းဥအောင်တူရင်းနဲ့အစားထုတ်ဖို့မေလအစောပိုင်းကကြိုးပမ်းတာကိုကုလသမဂ္ဂကလက်မခံပါဘူး။ကိုယ်စားလှယ်တဦးရဲ့ခန့်အပ်လွှာကိုအရင်ပွားလာရင်အဲ့ဒီခန့်အပ်လွှာကိုကုလသမဂ္ဂအထွေထွေညီလာခံကရုပ်သိမ်းကြောင်းမဆုံးဖြတ်မချင်းရင်းကိုယ်စားလှယ်မှာလုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့ကုလသမဂ္ဂစီမင်းအရာဦးကျော်မိုးထွန်းရဲ့နေရာကိုလူစားမထိုးနိုင်တဲ့အခြေအနေဖြစ်သွားပါတယ်။ဇွန်လရောက်တော့အများစုမဲဆန္ဒအရာအထွေထွေညီလာခံကစစ်ကောင်စီကိုဝေဖန်ရှုံ့ချပါတယ်ဦးကျော်မိုးထွန်းရဲ့ကျေးဇူးကြောင့်ကုလသမဂ္ဂမှာအခွင့်အလမ်းပွင့်လာတာကို NUG ကအမျိုးသားညီညွတ်ရေးအစိုးရကကောင်းကောင်းအသုံးချရဖို့လိုတယ်လို့အမေရိကန်အသံမှကယ်ရီကာရီကသုံးသပ်ပါတယ်။အနာသိစစ်ကောင်စီကိုဆန့်ကျင်ပြီးဒီမိုကရေစီလှုပ်ရှားမှုဘက်ကယက်တီတဲ့ပထမဆုံးတာမဟာ NUG ကိုနိုင်ငံတကာအသိအမှတ်ပြုမှုများပြားလာအောင်ကြိုးပမ်းရမှာအရေးကြီးတဲ့နေရာကပါဝင်ပါတယ်ကုလသမဂ္ဂကအသိအမှတ်ပြုတဲ့အာဏာပိုင်အဖွဲ့ကိုအခြားအစိုးရတွေကလည်းအသိအမှတ်ပြုမှမူအထွေထွေညီလာခံမှာကိုယ်စားလှယ်နေရာရဖို့အလွန်အရေးကြီးပါတယ
်။ဦးကျော်မိုးထွန်းကိုမြန်မာပြည်ရဲ့အမြဲတမ်းကိုယ်စားလှယ်အဖြစ်ကုလသမဂ္ဂမှာအသိအမှတ်ပြုထားတာဟာနယူးယောက်တခုတည်းတည်းမကဘဲဂျနီဗာ၊ဗီယက်နာ၊ရောမ၊ဘန်ကောက်၊နိုင်ရိုဘီစတဲ့ကုလသမဂ္ဂအဖွဲ့ခွဲတွေမှာလည်းပါဝင်ဆွေးနွေးနိုင်ပါတယ်။ကိုဗစ်အနေအကြောင်းလူကိုယ်တိုင်သွားစရာမလိုတော့ပဲဗီဒီယိုကနေတစ်ဆင့်ဆွေးနွေးနိုင်တာဟာ NUG အစိုးရအတွက်အခွင့်အရေးဖြစ်ပါတယ်လူသားချင်းစာနာရေးရန်ပုံငွေတွေအာဏာသိမ်းစစ်ကောင်စီကိုမရောက်အောင်စီမံခန့်ခွဲနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေနဲ့လက်တွဲလှုပ်ကိုင်နိုင်ဖို့ကိစ္စဟာ NUG အတွက်အလွန်အရေးကြီးပါတယ်ကုလသမဂ္ဂကွန်ရက်အတွင်းမှာနည်းနည်းနဲ့ကြဲကြဲဝံပြီးထိထိရောက်လုပ်နိုင်ဖို့လည်းလိုပါတယ်ဥပမာမေလ26ရက်နေ့ကကျင်းပတဲ့ကမ္ဘာ့ကျန်းမာရေးညီလာခံကိုတက်ရောက်ခွင့် NUG ကတောင်းဆိုလာတာကြောင့်စစ်ကောင်စီကိုယ်စားလှယ်ကိုပါတက်ရောက်ခွင့်ပိတ်ပင်ထားတာဟာအောင်ပွဲလေးတစ်ခုဖြစ်လာပါတယ
်ဦးကျော်မိုးထွန်းခေါင်းဆောင်တဲ့ NUG ကိုယ်စားလှယ်အဖွဲ့ဟာရှိတဲ့အင်အားအနည်းငယ်နဲ့လုပ်ငန်းပြည့်မြောက်အောင်ဆောင်ရွက်ရမှာဖြစ်တဲ့အတွက်လူ့အခွင့်အရေးနဲ့လူသားချင်းစာနာရေးဘက်မှအဓိကထားဆောင်ရွက်တဲ့ရတာအတင်းအဖွဲ့တို့ရဲ့အကူအညီကိုရယူသင့်တယ်လို့ကယ်ရီကာရီကအကြံပြုထားပါတယ်ရှေ့လစက်တင်ဘာမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်နေရာကိုဦးကျော်မိုးထွန်းအဖွဲ့ဆက်လက်ရရှိဖို့အတွက်စ
ီမံချက်ချဖို့တိုက်တွန်းထားပါတယ် NUG နဲ့စစ်ကောင်စီဟာကိုယ်စလဲခန့်အလွာကိုပြန်ဆိုင်တင်သွင်းလိုက်မယ်လို့မျှော်လင့်ရပါတယ်ဒီကိစ္စဟာဒီမိုကရေစီလှုပ်ရှားမှုအတွေ့အလွန်အရေးကြီးပါတယ
်ပုံမှန်အထွေထွေညီလာခံမကျင်းပမီအ ਨੇ ဆုံးတပတ်ကြိုတင်ပြီးအဖွဲ့ဝင်နိုင်ငံတွေဟာခန့်အပ်ထားတဲ့ကိုယ်စလဲစည်းရင်းကိုအထွေထွေအတွင်းမှုစီကိုပေးပို့ရပါတယ်အဲ့ဒီတဲက၉ဦးကိုရွေးချယ်ပြီးခန့်အပ်လွာကော်မတီကိုဖွဲ့စည်းပါတယ်။ခန့်အပ်လွာကော်မတီတင်ပြတဲ့ကိုယ်စားလှယ်စည်းရင်းကိုအထွေထွေညီလာခံကအတည်ပြုတာဟာလုံယိုးလုံစင်ဖြစ်ပါတယ်။ဒါပေမဲ့ကိုယ်စားလှယ်ခန့်အပ်လွာကိုဂျိုင်းတူတင်သွင်းတဲ့အခါမှာခန့်အပ်လွာကော်မတီကဆုံးဖြတ်ရပါတယ်။ဒီဆုံးဖြတ်ချက်ကိုအထွေထွေညီလာခံမှာအများစုမဲနဲ့အတည်ပြုပါတယ်။ခန့်အပ်လွာကော်မတီမဲဆန္ဒကောက်ယူပွဲမှာရောအထွေထွေညီလာခံကမဲပေးရမှာရောဗီဒိုအာနာသုံးွင့်မရှိပါဘူးလုံချုံရေးကောင်စီဝင်ဗီဒိုအာနာပန်ရှင်တွေဟာခန့်အပ်လွာလက်ခံတဲ့ကိစ္စမှာမစွမ်းဆောင်နိုင်တာထင်ရှားပါတယ
်ဒါကြောင့်မို့ခန့်အပ်လွာကော်မတီမှာအများစုမဲနဲ့ချက်မှတ်ထားတဲ့ဆုံးဖြတ်ချက်ကိုအထွေထွေညီလာခံကလည်းအများစုမဲနဲ့ပဲဆုံးဖြတ်ပါတယ်အထွေထွေညီလာခံရဲ့အဆုံးအဖြတ်ဟာနောက်ဆုံးအတည်ပြုမှုဖြစ်ပါတယ်နေမည်ချုပ်ကင်နိုင်မှုကိုကြည့်ပြီးခန့်အပ်လွာကော်မတီကစဉ်းစားတဲ့ထုံးစံရှိပေမဲ့အင်အားသုံးတဲ့အစိုးရရဲ့ကိုယ်စားလှယ်ကိုအတိအမှတ်မပြုတဲ့အစဉ်အလာလည်းရှိပါသေး။လူပြူလူမဲခွဲခြားဆက်ဆံတာဟာပြည်တွင်းရေးသာဖြစ်တယ်လို့ဆင်ခြင်ပေးတဲ့တောင်အာဖရိကအစိုးရကိုယ်စားလှယ်ကိုအနှစ်20ကျော်ဝိုင်းပယ်ခဲ့တာတွေ့ရပါသေး။ဟေတီနိုင်ငံမှာ1991ကစစ်အာဏာသိမ်းပြီးရက်ောက်တင်မြောက်ထားတဲ့အရတအစိုးရကိုဖြုတ်ချလိုက်ပါတယ်။တပြည်လုံးကိုစစ်တပ်ကချုပ်ကင်ထားပေမဲ့စစ်အစိုးရကိုယ်စားလှယ်ကိုခန့်အပ်လွာကော်မတီကလက်မခံပါဘူး။နယ်မြေချုပ်ကင်မှုမှာအားနည်းပေမဲ့ရက်ောက်တင်မြောက်ခံရမှုတရားဝင်မှုလူ့ခွင့်ရေးလေးစားမှုစတာတွေကိုကြည့်ပြီးကိုယ်စားလှယ်လက်ခံတာကိုခန့်အပ်လွာကော်မတီကအဓိကထားကြောင်းအပြည်ပြည်ဆိုင်ရာဥပဒေပညာရှင်ရက်ရက်ကင်စာကသုံးသပ်ထားရမှုစစ်ကောင်စီကိုယ်စားလှယ်မျှော်လင့်ချက်မရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြီးအခုကတော့ကိုဝင်းမင်းရဲ့ကျမ်းမာရေးခန္ဓာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်ကိုဆက်လက်ကာကွယ်ရေးအရေးတကြီးအဆင့်အကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံမှာ COVID-19 တတိယလှိုင်းပြင်းထန်ပြီးတည်ရေးရှင်ရေးရုန်းကန်လာရချိန်မှာပိုးကူးဆက်မှုဆက်မတက်ရအောင်ကာကွယ်ရေးအလေးနဲ့လှုပ်ဆောင်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ပိုးကူးဆက်မှုပိုးမတိုးရအောင်ဘယ်လိုအဓိကကာကွယ်မှုတွေလိုအပ်နေပါသလဲ။ဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့ဒီကိုဗစ်တတိယလှိုင်းကမြန်မာနိုင်ငံမှာထန်လာတဲ့သဘောရှိတာပေါ့နော်ပြည်သူတွေကတကယ်ကိုပဲသဲသံသေရှင်လုံးပန်းနေရတဲ့အနေအထားရှိပါတယ်အဲ့တော့အဲ့လိုအနေအထားမှာအခုနောက်ဆုံးအခြေအနေကိုဘယ်လိုမျိုးသုံးသပ်မိလဲ
ဒီတတိယလှိုင်းကိုစတင်ဝင်ရောက်တဲ့ချင်းပြည်နယ်သုံးဆန်မြို့နယ်ကြီးခါမြို့နယ်တမူးရဲ့ပြည်ထနိုင်ငံနဲ့ဆက်စပ်တဲ့29ရက်5လ2021ပေါ့အဲ့နောက်ပိုင်းကိုတွေ့ရဲ့နှုံးနေတဖြည်းဖြည်းနဲ့ညလာခဲ့တဲ့ဟာနောက်ဆုံး9000ကျော်ဖြစ်သွားတဲ့နေကတော့4ရက်9လ2021မှာလို့ကိုတွေ့ရဲ့ရိုင်းနှုံး30ကျော်ပေါ့နောက်ပိုင်းမှာတော့ဟိုလူကြီးတော့မတွေ့တော့ဘူးဒါပေမဲ့ကိုတွေ့ရဲ့ရိုင်းနှုံးကတအားများတယ်ပေါ့ဒီပြီးခဲ့တဲ့ဒီ25ရက်ပတ်ချာလေးလောက်မှာဆို40ရိုင်းနှုံးအထိတွေ့ခဲ့တယ်ပေါ့အဲ့ဒါတဖြည်းဖြည်းနဲ့ပေါ့နော်ဒီနောက်ပိုင်းမှာလည်းဒီနိုင်ငံတော်ကလည်းစတေးအဟုန်ကြီးညာရေးပါတာပေါ့နော်နောက်ရုံးပိတ်ရက်တွေပေါ့နော်တော်တော်ကြီးကိုရှည်ရှည်ပိတ်ပြီးတဲ့သဘောရှိရအခုလည်းကျွန်တော်နောက်ထပ်တစ်ပတ်ပိတ်တယ်တစ်ပတ်ကတည်သူတွေနေတဲ့အိမ်မှာနေပေးကြတယ်ပေါ့နော်ဒီကတော့တော်တော်ကြီးကိုဒီယောဂထင်းချိုရေးတော့ကောင်းတဲ့အချက်ပေါ့အဲ့ခါကျတော့ထူးခြားမှုကပေါ့နော်ပိုးတွေ့ရတိုင်းတော့လေတဖြည်းဖြည်းနဲ့ကုသ29 30 31ပတ်ချာလဲပါဆိုကျွန်တော်ကဒီ33 34ပတ်ဝန်းကျင်မှာပဲပိုးတွေ့နှုံတွေဖြစ်လာတဲ့အခါကျတော့တွေ့တဲ့လူနာအနေထားရောပိုးတွေ့နှုံအနေထားရောနည်းနည်းတန်းလာတဲ့ပုံပေါ့နော်
ဟုတ်ကဲ့အဲ့တော့လက်ရှိမှာဆရာအစိုးရအင်ဆုံးကော
ကျွန်တော်ဒီ epidemic cap မှာထောင်နေတဲ့အပိုင်းရှိတယ်အခုတော့နည်းနည်းတန်းလာတဲ့အပိုင်းပြီးရင်ဒါပြန်ကြရပေါ့နော်အဲ့ဒီအပိုင်းလေးမှာကျွန်တော်စပြီးတော့နည်းနည်းလေးတန်းလာတဲ့အခြေအနေတွေကျွန်တော်တွေ့တာပြီဒါပေမဲ့ဒါကတော့ပေါ့လို့တော့မရသေးဘူးပေါ့နော်အဲ့ဒီဟာကိုတော့ကျွန်တော်စိုးရိမ်ပါတယ်ဒါကြောင့်လည်းဆိုဒီတစ်ခေါက်ဝင်နေ Delta virus ကဲ့ the basic reproductive number called our are not no as you like it or kawei ni na ni ba ma ma tong tha de lu au su twin mo no di data to ku twin ma pyan bwa nai ne no mo a la di asa bai coronavirus myo ya are not ka 1.5 to 2 along song 2 ne 3 ya di law be shi a ku di delta ja are not a 5 to 8 so 3 ye twin ma 9 ya law ku le 25 25 25 ye naw sa 9 ne tha myo ai lu pung san myo twa de kha ja law pu set mon no yan nyan ne ai ka ja law du wi thu de de nya le ma တက်လာတဲ့အခါကျတော့ဒီဘက်ကလည်း health system ပါလေအကြောင်းမျိုးမျိုးနဲ့ဝန်ထမ်းတွေလုပ်ငန်းကင်းကွာနေတာလေဆေးရုံတွေဆိုတချို့ကလူဝင်အား 50% လောက်နဲ့လဲပတ်နေရတဲ့အခါကျတော့ဒီဘက်က system ကလည်းဒီဝင်လာတဲ့လူကြီးကိုဆွဲပြီးထိန်းနိုင်ကိုခက်တာပေါ့နော်အဲဒီခါကျတော့ဆေးရုံတွေမှာကရင်မရတာလို့နေရာဆောင်ရတာလို့တချို့ဆိုအိမ်မနေနဲ့ပြင်ဆောင်နေနဲ့ဆုံးတာမျိုးပေါ့စိတ်မကောင်းစရာဖြစ်ရတယ်အများကြီးပေါ့နော်နောက်ပြီးတော့ဒီ delta ရဲ့သဘောကပြင်းထန်မှုတွေများတဲ့အခါကျတော့ဆီဂျန်တို့အချက်တွေလည်းဒါများတော့ဗောနော
်ဟုတ်ကဲ့ဆရာဒီနေရာမှာအများစုဖြစ်နေတဲ့ဒီတမ်းမဲ့အနေထားကနောက်ထပ်ဘယ်နည်းလောက်မှန်းလဲ
ခုနောက်ပိုင်းတော့ဒိပြုရမယ်အနေထားဗောနော်ဘာကြောင့်လဲဆိုတော့ဒီဟာကိုလိုက်နာမှုတွေအားနည်းလို့ခုနဆေးရုံနေရာတွေမဲသွားလို့ဗောနော်ပြန်ပြီးတော့လူတွေထိတွေ့မှုတွေပြန်များလာရင်ပြန်ထောင်တက်နိုင်ရောအဲ့တော့ဒီဟာပြန်ပြီးကျသွားပြီးဝစ်သွားပြီးနောက်ဆုံးဒီ new case တွေကျသွားပြီးဆိုမှအခြေအရမယ်အနေထားဗောအဲ့တော့သူကဘယ်လောက်ထိဆေးရုံနေနိုင်လဲဘလောက်ကာကွယ်နည်းနဲ့လည်းဘလောက်လိုက်နာလဲပေါ်မူတီဗီဗိုင်းရပ်စ်ကဝင်တော့တော့ခက်ခဲသွားတော့ကာကွယ်သေးထိုးတဲ့ဟာလည်းပထမထိုးရတဲ့လူတွေဆိုတာအာနိသင်တော်ရှိနေပြီအခုဗီရိယအတုပ်ထိုးနေတဲ့လူတွေဆိုနောက်ထပ်တစ်လကြာမှ second dose ပေးပြီးနှစ်ပတ်ကြာဆိုတာသူတို့လည်း immunity တက်လာမှာလို့ရှိတယ်အဲတော့ရောဂါပြင်းထန်ရောက်လာတဲ့အခါတူနိုင်အများကြီးမရှိတဲ့အခါအချောင်းဆံမှဓာတ်ခွဲသစ်သေးမှုတွေလည်းအများကြီးပိုလို့ပြီးနိုင်တယ်အောက်ဆီဂျင်ဆိုတဲ့အများကြီးရမယ်ဒေတာလည်းကြီးထူနိုင်တယ်ပေါ့နော်အဲတော့ကာကွယ်ဖို့နဲ့ဥစ္စာမခံရအောင်နေထိုင်ဖို့ကတော့နံပါတ်၁အရေးကြီးဆုံးပေါ့နော်နံပါတ်၂ကကာကွယ်ဆေးထိုးဖို့နော်နံပါတ်၃ကအခုလိုရောဂါတက်တဲ့အချိန်မှာပြည့်ရုံနေပေးဖို့ဒါတွေကိုဗူတည်ပြီးတဲ့အခါကျတော့ခုနပြောတဲ့နှိုင်းရဆက်ပြီးရှည်သွားမလားတန်ထောင်တက်နိုင်နေလားအောက်ကိုဆင်းသွားမလားဆိုတဲ့ဟာဒီပေါ်မှာမူတည်ပါရဲ့ဗျာ
ဟုတ်ကဲ့ဆရာဒီအခုစိတ်မများသေးတဲ့ဒေတာတွေကိုဆရာ
နေရာဒေတာလိုက်ပြန်ကြည့်ရင်တော့ခုနဝင်လာတဲ့ဒီလမ်းကြောင်းမှာမကြသေးဘူးပေါ့နော်ဥပမာဆိုကျွန်တော်ကြည့်လက်ဒေတာတွေရှိရဲနောက်ပြီးချုပ်ပြည်နယ်တိုင်းနေကနည်းနည်းနည်းပဲဖြစ်တာလေးရှိအဲ့တော့အဲ့ဒီအားနေပြီးတော့ပြန်ပြီးတော့အဲ spread ဖြစ်မှာကျွန်တော်ကြောက်ရအောင်ပေါ့နော်။ normal ဒီ stay at home ကျွန်တော်မြို့နယ်တွေချိန်ညာတာဆိုရင်မြို့နယ်ပေါင်း100ကျော်ပြီ။အဲ့တော့အဲ့ဒီ stay at home ချိန်ညာတဲ့မြို့နယ်ရာနေပြီးတော့ခုနဒီ data ရွာရွာပြန်မဲ့လူတွေကိုအဖြစ်သေးတဲ့နေရာကိုသွားမဲ့လူတွေအထူးသတိထားပြီးတော့ပေါ့နော်။ဒီ data alike ပေါ့ဆောင်ရွက်တဲ့ဒီ quarantine sequence နေအဲပူးရှိမရှိစစ်ဆေးတာတွေဝင်တဲ့ခေတ်အဲဒါတွေကိုသတိတိကျတရားလောက်ဆောင်ဖို့လိုတယ်ပေါ့နော်။ဒါဆိုရင်ကျန်တဲ့နေရာတွေကိုလည်းအရောက်ခဲနဲ့ဒီနေထားတိုင်းပဲအပြည့်အဝနဲ့ကောင်းတဲ့ဘက်ကိုရောက်လာမှာ။နောက်ထပ်ဥဒ္ဒရေးပိုင်းပေါ့နော်။အဲအလမ်းလုံနေတာပေါ့နော်။ဒါဒီဘက်တွေတော့ဖြစ်လာပြီ။ခီးပြီးတော့တန်းလာပြီ။ဒါပေမဲ့ဒီဘက်တွေဝင်လာရင်မလွယ်ဘူး။အဲ့တော့ဒီဘက်မှာဖြစ်တော့ရခဲ့တဲ့ lesson တွေပေါ့နော်။ခုနကတည်းကမလောက်ခဲ့တဲ့ဟာတွေ၊အောက်ဆီဂျင်မရခဲ့တဲ့ဟာတွေဒါတွေကျွန်တော်တို့ဟိုဘက်မှာဒီလိုမျိုးဆက်ပြီးမဖြစ်အောင်ပေါ့နော်။ဘာလို့ဆိုတော့လူတူတယောက်မှပိုးပါပြီးဝင်သွားရင်တော့မှအဲ့ဒီ data ကနေကာကွယ်ရေးတဲ့အားနည်းနေတဲ့အချိန်ဆိုရင်ခုလက်ရှိပိုးရဲ့ပြန်တော့ကတင်းထုတ်လို့ခက်ခဲနေရတဲ့ပုံစံမျိုးပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကတော့လက်ရှိမှာဒီဖြစ်နှုန်းပေါ့နော်။တစုံတရာတန်းလာနိုင်တဲ့အနေအထားကိုတွေ့ရတော့လည်းပဲဒီဖြစ်ဆုံးမှုနှုန်းကတော့ဆက်ပြီးတော့တက်နေတယ်လို့ပဲကျွန်တော်ဆိုရင်တော့နော်ကျွန်တော်ရဲ့မိတ်ဆွေတွေပေါ့နီးစပ်သူတွေတော်တော်ဆုံးကုန်တာကိုဒီအပိုင်းထဲမှာကျွန်တော်ကြုံရပါတယ
်။ဒီဖြစ်ဆုံးမှုနှုန်းကလည်းသူ့ရဲ့တဘာဝကလည်း infection ကတွေ့တဲ့နှုန်းကျတယ်ဆိုရင်ပဲဒီ pre infected ခေါ်တာပေါ့ဒီမတိုင်ငယ်ကနေဟိုရက်ဒီသူ့သူတပတ်နှစ်ပတ်လောက်တောင့်ခံလာပြီးတော့ဒီဘက်ရောက်မှသုံးနိုင်လည်းရှိရတော့အဓိကတော့တည်ဆုံးမှုနှုန်းကျဖို့ကတော့ဒီအိမ်မှာတိတ်မကုနေခြင်းဆရာဘာလဲဖြစ်ဖြစ်ဒီဒေသန္တရအကြောင်းကြားအခုဆိုစင်တာတွေလည်းတိုးချဲ့တာတွေလည်းအများကြီးဖြစ်လာပြီဆရာအခုကဒီအိမ်မှာနေနေတဲ့ဟိုဒီဆေးမီးလိုနေပေါ့နော်ဒီတစ်ခါလေကြတော့လေလုံလောက်တဲ့ကုသမှုမရဘူးပေါ့နော်အာနောက်ကြနေတော့မှစိတ်ခေါ်လာတဲ့အခါကျတော့လေတော်တော်များများပေါ့စိတ်မကောင်းစရာဖြစ်ရတယ်ကျွန်တော်တို့အတိအလဲပါပါတယ်ကြာကျွန်တော်တို့ဆရာတွေလည်းပါပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းဒီကိစ္စနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ပါတယ်တော်တော်များများများတဲ့ဘာလို့လဲဆိုတော့လူကနာကိုတတော်ကိုကောင်းနေတာနဲ့ချို့ကြတော့လေ silent hypoxia လို့ happy hypoxia လို့သာရှိသေးတယ်သူကလူကတော့အကောင်းကြီးပဲမမောဘူးပေါ့ဒါပေမဲ့အထက်မှာအောက်ဆီဂျင်ကကျနေခဏနေရုတ်တရက်ဆုံးမှာနောက် cytokine storm လို့ပြောတယ်ဒီတိုင်းပဲငင်းငင်းကြီးဆိုရင်သူကဒီတွေးထဲမှာတွေးပြီးပမာဏကြာတာလို့ခုန C-reactive protein တက်တာလို့ဒီလိုမျိုးတွေဒါတမားတော်တွေဒီနဲ့တို့ဟာလေးကြည့်ပြရတာကြာတယ်တူတင်ခံမှန်းလို့ရတဲ့ဟာလေးလည်းကြည့်အဲ့ဒီခါကျရင်စိုးစိုးစီးပေါ့နော် data metadata ဟိုဟာမျိုးပြီးနိုင်လိုက်ရင်လည်းတက်ကင်နိုင်လိုက်ရင်ကြည့်နောက်တစ်ခုကဒီ laboratory စစ်ဆေးတဲ့နဲ့ဟာရရတယ် data မစစ်ဆေးနိုင်တဲ့ခါကျတော့ပို့ပြီးတော့ဒေသမှုမျိုးများနိုင်တယ်ပေါ့
ဟုတ်ကဲ့ကျေးဇူးများကျေးဇူးပါ
ကျမရေးကဏ္ဍပြီးသွားပြန်တော့အခုတခါဒီထိုင်းအခြေဆိုင်ဖီဘာဝိုင်းတော်သားတွေတင်ဆက်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါနေဆက်ဒေတာတိုင်းရင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ KNU တပ်မဟာ9ဖာပုံခရိုင်ဘက်မှစစ်ကောင်စီတပ်နဲ့နယ်မြေကန် KNL တပ်တို့ကြားမှာတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကကြာဆုံးမှုများနေကြောင်းKNU ဘက်ကထုတ်ပြန်ပါတယ်ချင်းပြည်နယ်စုခွာမြို့ကအာဏာသိမ်းစစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဘာသာရေးခေါင်းဆောင်နှစ်ဦးကိုချင်းကာကွယ်ရေးအဖွဲ့ဟာခါကဖမ်းဆီးထားတယ်ဆိုတာနဲ့ချင်းပြည်နယ်ဘက်မှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုနှုန်းများလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါKNU ကရင်အမျိုးသားစည်းရုံးထိန်းချုပ်နယ်မြေတပ်မဟာ9ဖပွန်ခရိုင်ဘက်မှာဇူလိုင်လ1ရက်နေ့ကစပြီးလကုန်အထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNLE တပ်တို့အကြားတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က65ဦးထပ်မံကြဆုံတယ်လို့ KNU တပ်မဟာ9ကဩဂတ်လ2ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ပြစ်ခတ်မှုကြောင့် KNLE ဘက်က3ဦးသာဒဏ်ရာရရှိပြီးဒေသခံဘက်က2ဦးသေဆုံးထိခိုက်ဒဏ်ရာရရှိသူတွေလည်းရှိနေတယ်လို့ဒေသခံနေအိမ်၅လုံးစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးသွားတယ်လို့ထုတ်ပြန်ပါတယ် KNU ရဲ့ထုတ်ပြန်ထားတဲ့တိုက်ပွဲဖြစ်ပွားမှုစာရင်းအရမေလကနေစတင်ပြီးဇူလိုင်လကုန်အထိ KNU တပ်မဟာ9နယ်မြေမှာ3လအတွင်းစစ်ကောင်စီတပ်ဘက်ကအယောက်340ကျော်ကြဆုံးကြောင်းထုတ်ပြန်ထားပေမဲ့လည်းစစ်ကောင်စီဘက်ကတော့အသေးစိတ်ထုတ်ပြန်ထားတာမတွေ့ရပါဘူး
ချင်းပြည်နယ်ဟာကားမြို့နယ်စုခွာမြို့ကစစ်ကောင်စီအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့ကက်တလစ်ဘုန်းတော်ကြီးတစ်ပါးနဲ့ခရိယန်တင်အုပ်ဆရာတို့ကိုဂတိခံဝန်ချက်လက်မှတ်ရေးဆိုးပြီးမှသာပြန်လွတ်ပေးမယ်လို့ချင်းကာကိုရေးဖွဲ့ဟာကားကနေဩဂုတ်လ3ရက်နေ့မှာထုတ်ပြန်ထားပါတယ်စုခွာမြို့မှာတာဝန်ဆန်းဆောင်နေတဲ့ကက်တလစ်ဘုန်းတော်ကြီးနိုအာဟရန်တင်ထန်းနဲ့တင်အုပ်ဆရာတော်ပူကျုံနင်းတို့နှစ်ဦးကိုစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်မှုပူးပေါင်းဆောင်ရွက်မှုကြောင့် CDF ဟာကားတပ်ဖွဲ့ကဇူလိုင်26ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ဘာသာရေးကောင်းဆောင်လူကိုစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာမလုပ်ဘူးစီရဲဟာကားအနေနဲ့အကြိမ်ကြိမ်သတိပေးခဲ့ပေမဲ့ခရူးမဆိုင်တာကြောင့်ဖမ်းဆီးရတာဖြစ်ပြီးဘာသာရေးကိုင်းကနားကြောင့်ဖမ်းဆီးတာမဟုတ်ပဲဘာသာရေးမှိုင်းတိုက်တာတဖက်တမဟုတ်မှန်သတင်းဖျက်ဝေတာကိုမလုပ်ကြဘူး CDF ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်
ရခိုင်ပြည်နယ်မှာနေရမပြန်နိုင်သေးတဲ့စစ်ဘေးဒုက္ခသည်အများစုမှာစားတောက်ရေးအတွက်အခက်အခဲကြုံတွေ့နေရပြီးတပတ်အတွင်းအကူအညီမရရင်အငတ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့ဒုက္ခသည်တွေကပြောပါတယ်လူဦးရေ 3,000 ကျော်ရှိတဲ့ကြောက်တော်မြို့နယ်ညောင်ချောင်းဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ပေးနေတဲ့ရိတ်ခါတွေမရတော့တဲ့အပြင် COVID-19 ကြောင့်အပြင်ထွက်ခွင့်လည်းမရှိတော့တဲ့အတွက်ဖြစ်တယ်လို့စားတောက်နေရပါတယ်အလားတူကန်ဆောက်တောင်မင်းကလာစတဲ့ဒုက္ခသည်စခန်းတွေမှာလည်းWFP ကထောက်ပံ့မှုမပေးတာနှစ်လရှိနေပြီဖြစ်တဲ့အပြင်အနီးအနားကကျေးရွာတွေမှာလည်းလော့ကဒေါင်းချထားတဲ့အတွက်ဒုက္ခသည်တွေစားဝတ်နေရေးအတွက်အခက်အခဲကြုံတွေ့နေရပါတယ်။မောင်တော်နဲ့ဘူးဒီတောင်မြို့နယ်ကကျေးရွာတချို့ပါဝင်ဒုက္ခသည်စခန်းတွေမှာလည်းမကြသေးမီကရေနစ်မြုပ်မှုဖြစ်ပွားခဲ့တဲ့အတွက်စားတောက်ရေးအတွက်အရေးတကြီးအကူအညီလိုအပ်နေတယ်လို့ကျန်းမာရေးအတွက်ပါစိုးရိမ်နေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်။
နာဆာကစစ်ကောင်စီကနေရွေးချယ်ခံထားတဲ့မွန်ပြည်နယ်မုတ္တုမြို့နယ်နှီးပရောကြီးရွာအုတ်ချုံရင်မှုလှုပ်ကြံပြတ်တက်ခံရမှုအပေါ်တန်တရားရှိသူခွန်တို့ကအာဏာပိုင်တွေကသင်္တိန်ထားပြီးရွာသားတို့ထွက်ပြေးသိမ်းရှောင်နေရတယ်လို့နှိစက်သူတွေကဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်30ရက်ညနေပိုင်းမှာဆိုင်ကယ်နဲ့အမိမတိသလတ်သမားနှူးအိမ်ကိုရောက်လာပြီးပြတ်တက်တဲ့အတွက်အုတ်ချုံရင်မှုနိုင်မှန်းသိဆုံးခဲ့ပြီးနောက်တစ်နေ့မှရခင်ရန်ညိုးရှိခဲ့တဲ့ဆိုတဲ့ကြီးရွာမီလင်းရေးကော်မတီဝင်နှူးနဲ့ကြည့်ပါပရဟိတလုပ်ငန်းလှုပ်ဆောင်သူလူငယ်၅ဦးကိုလည်းအာဏာပိုင်တွေဖမ်းဆီးခေါ်ဆောင်သွားတယ်လို့နေဆက်သူရွာသားတို့ကပြောပါတယ်။ဒါပြင်ရခိုင် NLD ဆိုရလက်ဆက်ကကြည့်ပါအုပ်ချုပ်ရေးမှူးဟောင်းသူကလည်းရွာကနေတင်းရှောင်နေရပါတယ်။ဆက်အနာသိမ်းပြီးနောက်ပိုင်းမွန်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှူး၅ဦးထက်မနည်းလှုပ်ကြံတက်ပြတ်ခံရပြီးတည်ဆုံးခဲ့ကြောင်းသတင်းမှတ်တမ်းအရသိရပါတယ်။
ရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခအကြားကြောင်မဲမြို့နယ်မငော့မြို့နယ်ခွဲအတွင်းမှာကျင်းလက်လူနေအိမ်နှလုံးမိရှုဖျက်ဆီးခံရပြီးရွာသားတွေလည်းဖမ်းဆီးရိုက်တဲ့ခံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေအကြားကြောင်မဲမြို့နယ် မငော့မြို့နယ်ခွဲအတွင်းမှာကျင်းလက်လူနေအိမ်နှလုံးမိရှုဖျက်ဆီးခံရပြီးရွာသားတွေလည်းဖမ်းဆီးရိုက်တဲ့ခံနေရပါတယ်။ခွန်ကျေးရွာအုပ်စုခွန်မိုင်ရွာကိုချုံတိတ်ကျေးရွာမှာဇူလိုင်လ29ရက်နေ့26ရက်နေ့တုန်းကဖြစ်ပွားခဲ့တာပါ။ရွာသားတွေပြောပြချက်အရအစီအစ်စ်အစ်စ်အေးရဲ့အဆက်လို့ဆွဆွဲခံရတဲ့ရွာသားတွေရဲ့နေအိမ်ကိုတီအန်အယ်အေးကမိရှုဖျက်ဆီးလိုက်တာဖြစ်ပြီးပတ်သက်ဆက်နွယ်တ ကောင်စီက တစ် ဖက် SSPP SSA နဲ့ TNLA က တစ် ဖက် RCSS က တစ် ဖက် နယ်မြေစိုးမိုးရေး အတွက် ပြိုင်ဆိုင်ရာကနေ ဖြစ်ပွားလာတဲ့ CA ပฏิပက္ခကြောင့် ကြောက်မဲခရိုင် အတွင် ကျေးလက် ရွာသူရွာသား ထောင်ကနန်း စစ်ပေးစစ်တမ်း တည်နေပါတယ်
ခုတဲ့င်းလော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ ရှမ်းပြည်နယ်ဘက်မှာ COVID-19 ကူးစက်မှုနှုန်းများလာနေသလို သေဆုံးသူအရေအတွက်ကလည်းနေ့စဉ်တိုးလာနေပါတယ် ဒီကြောင့်ကိုတော့နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်
ဇွန်လ30ရက်စပြီးကနေ့အထိနလာဒါကာလအတွင်းရှမ်းပြည်နယ်မှာကိုဗစ်ကူးစက်ခံရသူစုစုပေါင်း1000ကျော်ရှိနေပြီးကိုဗစ်လူနာနဲ့တန်တရာလူနာတွေထဲကသေဆုံးသူစုစုပေါင်း300နီးပါးရှိနေပြီဖြစ်ကြောင်းကိုဗစ်အော်ပရေရှင်းတီးမ်တွေကနေကြေညာပါတယ်ရှမ်းပြည်မှာကိုဗစ်ကူးစက်မှုအများဆုံးကတော့ရှမ်းပြည်မြောက်ပိုင်းလာရှိုးကြောင့်မဲတီဘောမူဆယ်နမ်ခမ်း
ကိုဗစ်ကူးစက်ခံရသူစုစုပေါင်း1000ကျော်ရှိနေပြီးသေဆုံးသူလူနာလည်း96ကျော်ရှိပြီဖြစ်တယ်လို့မူဆယ်တောင်ရွက်ကကူးစက်မှုအများဆုံးနဲ့သေဆုံးမှုလည်း12ဦးအထိရှိခဲ့တယ်လို့ပရဟိတလူငယ်တဦးကပြောပါတယ်။ကြောက်မဲမြို့မှာတော့ဩဂတ်လ3ရက်နေ့အထိကိုဗစ်အသည့်ပြုတ်လူနာ900ကျော်ရှိနေပြီးသေဆုံးသူ30ဝန်းကျင်ရှိနေကြောင်းသိရပါတယ်။အခုလို့သေဆုံးမှုတွေများပြားလာတဲ့အပေါ်ပရဟိတအဖွဲ့သားတွေရ ကျောင်းရှိနေပြီးကိုဗစ်ကြောင့်တေဆုံးသူ132ဦးတရားလေးဆယ်ကျော်ရှိပြီးလို့လာရှုံးမြို့နယ်စီပင်တရားရေးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ရှမ်းပြည်တောင်ပိုင်းမှာတော့မြို့တော်တောင်ကြီးမှာကိုဗစ်ကူးစက်မှုအများဆုံးရှိပြီးဩဂတ်လ3ရက်နေ့အထိကိုဗစ်19ပိုးတွေ့လူနာစုစုပေါင်း1320ဦးတေဆုံးသူ69ဦးအထိရှိနေပါတယ်။
ဆက်ပြီးတော့မြို့သားညီညွတ်ရေးအစိုးရ NUG အနေနဲ့ယောဂကာကွယ်ကုသရေးအတွက်တိုင်းသားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။လက်ရှိဖြစ်ပွားနေတဲ့ကိုဗစ်ယောဂကာကွယ်ရေးအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG
ကာကွယ်ဆေးကိုနေဆက်ကနေပြီးတော့ကရော့စ်ဘော်ဒါပေါ့နော်ကျွန်တော်တို့ရယူပြီးတော့ကျွန်တော်တို့လေအရင်သာအဖွဲ့အစည်းများနဲ့ကျွန်တော်တို့ပေါင်းစပ်ပြီးကျွန်တော်တို့စီထိုးဖို့ဆိုတဲ့ဟာတနည်းပါနောက်တနည်းကတော့သတ်ပါတီပေါ့တတိယအဖွဲ့အစည်းတစ်ခုပေါ့နော်ကျွန်တော်တို့ခုလို UN လိုဟာမျိုးအမမဟုတ်ဒီ UNICEF တို့ဒါမျိုးပေါ့နော်WHO လိုအဲ့လိုအဖွဲ့အစည်းကတတိယအဖွဲ့အစည်းတစ်ခုအနေနဲ့ဂျာဂန်အဖွဲ့အစည်းတစ်ခုကျွန်တော်တို့ဆောင်ရွက်ပြီးတော့ကျွန်တော်တို့စီထိုးပေးဖို့ဖြစ်ပါတယ်။နေဆက်လမ်းကြောင်းဘက်ကရောဂျာဂန်အဖွဲ့အစည်းတွေကပါဆောင်ရွက်ဖို့ဆွေးနွေးနေပြီးမဂျာဂန်ကောင်တယ်ဖော်တော်မယ်လို့ပြောပါတယ်။
ထို့အတူတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကလည်းအဖွဲ့ဝင်12ဦးပါဝင်တဲ့ COVID-19 ထိန်းချုပ်ရေးကော်မတီကိုဖွဲ့စည်းခဲ့ပြီးနိုင်ငံရေးပြဿနာကိုအချိန်မကမဲကြားမှန်ရေးပြဿနာတွေကိုဖြေရှင်းဖို့အတွက်အားလုံးကြိုးပမ်းပါလို့ PPSD ပြောခွင့်ရရဲဘော်မျိုးဝင်းကခုလိုပြောပါတယ်
ဒီသာချင်းဆန္ဒထောက်မှုခြေကံပေါ်ကနေရောနိုင်ငံရေးကဏ္ဍတွေကိုခဏလေးထားပြီးတော့မှဥစားပေးပြီးတော့မှအခုလက်ရှိကြမှာရေးဆန္ဒရဲ့သွမ်းနာကိုအလုံးအင်အားစုအလုံးလက်တွဲပြီးတော့ခန့်ချင်းကြီးတွေကြိုးပမ်းကြပါဆိုလို့ပဲကျွန်တော်တိုက်တွန်းလိုပါတယ
်အလားတူလူဦးရေ9သိန်းနီးပါးရှိတဲ့ UWSA ဝထိန်းချုပ်နေမြေမှာတော့ပြီးခဲ့တဲ့မေလနဲ့ဇွန်လတွေထဲမှာတရုတ်နိုင်ငံအကူအညီနဲ့ကာကွယ်ဆေးနှစ်ကြိမ်ထိုးပေးခဲ့ပြီးဖြစ်တယ်လို့ဝတပ်ဖွဲ့တာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ KNU ကရင်အမျိုးသားစည်းရုံးတပ်မှန်ငါဖပွန်ခရိုင်ဘက်မှဇူလိုင်လကုန်အထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNLA တပ်ကြားမှာတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က65ဦးထပ်မံကြဆုံးတယ်လို့ KNU ဘက်ကထုတ်ပြန်ပါတယ်။ချင်းပြည်နယ်စုခွာမြို့ကအာနာသိန်းစစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့ကက်တလစ်ပုံတော်ကြီးတပါးနဲ့ခရီးရန်သင်းအုပ်ဆရာတဦးကိုဂတိဝန်ခံချက်လက်မှတ်ထိုးပြီးမှသာပြန်လွတ်ပေးမယ်လို့ချင်းကာကွယ်ရေးအဖွဲ့ဟာခါကထုတ်ပြန်ပါတယ်
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ FIFA ဝိုင်းသောသားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ VOA ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့ည9:00-10:00အထိ VO ရဲ့ radio အစီအစဉ်တွေထုတ်လွှင့်တဲ့အခါလိုင်းနံပါတ် 1925-32 မှာဖမ်းယူနိုင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြမှာပါခင်ဗျာ
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေတည်းတွေကိုရှေ့တော်အရှက်နိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေဖြစ်ရှင်းမှုအမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်အကြံဖက်မှုတွေရပ်ဖို့ဒီမိုကရေစီအတွင်းကုပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုဖို့အတွက်လည်းအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်ထည်တွေ့ဆုံရင်းမှာတိုက်တွန်းထားတဲ့အကြောင်းကြာသပတင်းတွေကမဲခေါင်ဒေသနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံပြီးထုတ်ပြန်တဲ့ညင်ညာချက်မှာအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုလိုက်တာပါမြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ဖြစ်ဘရူနိုင်းဒုတိယနိုင်ငံကြီးဝန်ကြီးအေဝင်ယူဆုပ်ကိုတာဝန်ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းပြောပေမဲ့2ကိုယ်စားလှယ်နဲ့အာဆီယံအသင်းဝင်တွေအနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်5ခုကိုမြန်မာစစ်တပ်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့ဒီမိုကရေစီခေါင်းဆောင်တွေပါဝင်သက်ဆိုင်သူတွေနဲ့ထိတွေ့ဆက်ဆံမှုတွေကိုလည်းအမြန်ဆုံးဆောင်ရွက်ဖို့ဝန်ကြီးဘလင်ကင်ကတိုက်တွန်းထားပါတယ်တရုတ်ပြည်လက်အောက်ခံဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရနိုင်တာကြောင့်အမေရိကန်ရောက်ထောင်နေချီရဲ့ဟောင်ကောင်ဒေသခံတွေကို18လကြာယာယီခွင့်လွှတ်ပေးဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းကဒီမိုကရေစီလှုပ်ရှားမှုကို14လကြာနှိမ်နင်းခဲ့တဲ့တရုတ်ဆွေးရောက်ကိုလည်းသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်နိုင်ငံရဲ့မူဝါဒအရဟောင်ကောင်ဒေသခံတွေကိုအမေရိကန်မှာယာယီနေထိုင်အလုပ်လုပ်ကံဝင်ပြုမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ယာယီခွင့်လွှတ်အမိန့်နဲ့အကျုံးဝင်မဲ့သူအရေးအတွက်အတိအကျမသိရသေးပေမဲ့ကြည်လေးတဲ့ရာဇဝတ်မှုကျွလွန်ထားသူတွေကလွယ်လို့အမေရိကန်မှာရောက်နေတဲ့ဟောင်ကောင်သား3,300လောက်နေထိုင်ခွင့်ရနိုင်တယ်လို့အမေရိကန်ဆိုရအစစ်မြင်ရရှိတယောက်ကပြောပါရယ်ဟောင်ကောင်မှာပြီးခဲ့တဲ့နှစ်ထဲဆွဆွဲချက်မျိုးစုံနဲ့တိုက်ခန့်နိုင်ငံသမားတွေတက်ကြွလို့ရှားသူတွေဆန္ဒပြသူတွေ100လောက်ကိုလည်းတရုတ်အနာဝင်နေဖမ်းဆီးထားတဲ့အကြောင်းသမ္မတဘိုင်ဒန်ကအမိန့်ထုတ်ပြန်ရမှာပြောဆိုထားပါရယ်
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုတွေကတော့ကိုခမောင်စိုးမင်းနဲ့ကိုရဲမွန်တို့ဖြစ်ကြပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ကယ်ဗင်ဖောလာတို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာတို့ကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဗီအန်ဒီရဲ့ကင်းဝေးပြီးကိုဗစ်ကပ်ရောဂါပါပါကင်းဝေးနိုင်ကြပါစေခင်ဗျာ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ